ဖန်စီထားသူတွေကိုမိသားစုတွေနဲ့ဒီသတင်းပတ်ထဲတိစုံရင်းပြထားတဲ့အချိန်တောင်ငူထောင်မှာသမရဝင်းမြင့်ကိုဇနီးဖြစ်သူသမရကတော်ချိုချိုသွားတွေ့ဆုံခွင့်ရခဲ့တာဖြစ်ပါတယ်အသေးစိတ်အခြေအနေမသိရပေမဲ့သမရကြီးအနေနဲ့ကြမ်းကြမ်းမာမာရှိတယ်လို့ထောင်နေနီးဆက်သူတူကဇီဝေကိုအတီးပြပါတယ
်ဟောသူကအကူငန်းကြီးရတာတွေ့တာဟုတ်တယ်တွေ့တာဟုတ်တယ်ဒီမှာဒီအတိုင်းကိုပေါ့ပြီးခဲ့တဲ့ပိုက်ဆိုရလားမသိတွေ့တာလေအမပြောတာအမပြောတာတမန်ကောင်းတယ်လို့ပြောပါတယ
်စစ်ကောင်စီဟာအဝိမြင့်ကိုဒီနှစ်ဇန်နဝါရီလမှာနေပြည်တော်မှာလှည့်ဝဲထားတာကနေတောင်ဟူထောင်ကိုပြောင်းလိုက်တာပါသမရဦးဝင်းမြင့်ဟာစစ်တပ်အာဏာသိမ်းချိန်2021ခုနှစ်ဖေဖော်ဝါရီတရနေ့ကလေးကဖမ်းဆီးခံရပြီးစစ်ကောင်စီကအမှုပေါင်း၈မှုနဲ့သူ့ကိုတရားစွဲဆိုခဲ့ပါတယ်ဒီ၈မှုတွေသူ့ကိုကနဦးထောင်တန်း၁၂နှစ်ချမှတ်ထားတာကနေထောင်တန်းတချို့ကိုစစ်ကောင်စီကရှော့ပေါပေးလိုက်တဲ့အတွက်လက်ရှိမှာထောင်တန်းစုစုပေါင်း၈နှစ်ကြာခံနေရတာဖြစ်ပါတယ်ကိုဗစ်ဖြစ်ပေါ်တဲ့အချိန်ကစလို့ကိုဗစ်စီးပင်းစီကံအရာထောင်ဝင်စာတွေ့ခွင့်ကို NLD အစိုးရလက်ထက်ကစပြီးတော့ပြင်ပထားတာပါ။အဲဒီနောက်အနာသိန်းစစ်ကောင်စီလက်ထက်မှာလည်းတခြားနေရာတွေမှာကိုဗစ်စီးကံတွေဖြေလျှော့ပေးခဲ့ပေမဲ့ထောင်ဝင်စာတွေ့ခွင့်ကိုတော့ဖြေလျှော့ခဲ့တာမရှိဘဲပြီးခဲ့တဲ့အောက်တိုဘာ24ရက်ကမှပြန်ပြီးတော့တွေ့ခွင့်ပေးခဲ့တာဖြစ်ပါတယ်။ထောင်ဝင်စာလူတွေ့ခွင့်အတွက်အိမ်တော်စုစီရင်တဲ့ရဲစခန်းထောက်ခံစာ၊ရက်ွက်ထောက်ခံစာနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးကြောင်းထောက်ခံစာတွေပါဖို့လိုတယ်လို့အကျဉ်းဦးစီးဌာနကထုတ်ပြန်ပါတယ်။ဒီနေ့ဥဝင်းမြင့်မိသားစုတွေ့ခွင့်မှာလည်းဒီချက်လက်တွေတင်ပြခဲ့ရတယ်လို့အဲ့နီးဆက်သူကပြောပါတယ်။အောက်တိုဘာ24ရက်ကစပြီးအကျဉ်းထောင်တွေမှာထောင်ဝင်စာလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကစီစဉ်ခဲ့ရမှာအကျဉ်းသားတူကိုတလားတစ်ကြိမ်တစ်ခါတွေ့ခွင့်25မိနစ်နဲ့တွေ့ဆုံခွင့်ပေးပေမဲ့အခက်ခဲတွေကြုံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတူကပြောပါတယ
်။ထောင်စာတွေ့ခွင့်ရဖို့အတွက်ကိုထောက်တော်စီရင်အမှတ်ပုံတင်အကန့်ထောက်ခံစာရက်ွက်ထောက်ခံစာကိုဗစ်စစ်ဆေးပြီးကြောင်းကိုဗစ်ဆေးထိုးပြီးကြောင်းဆိုတဲ့ဟာမျိုးတွေဒီထောက်ထားတွေတောင်းတယ်တချို့မျိုးပေါ်မှာနေရသူတွေကဒီထောက်ထားတွေကရနိုင်တယ်မဲ့တချို့ရွာတွေမှာရှိရသူတွေဆိုလို့ရှိရင်ဒီလိုထောက်ထားမျိုးတွေကမရနိုင်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ထောက်ထားတော့သခိုင်းမကွေးပဲဆိုလို့ရှိရင်သူကရွာလုံးကျွမီးရှုခံပြီးတော့ထွက်ပြေးတင်းချောင်းနေကြရတာ။အဲ့ဒီချိန်ကမိသားစုဝင်တွေကတချို့ကချင်းဆောင်ထဲမှာရောက်နေတဲ့အခါမှာသူထောက်ထားတော်တွေကိုဘယ်ရက်ရက်ရယ်ဘယ်ရောကြီးစီမှာသွားပြီးတော့ထောက်ခံစာယူရမှာလဲပေါ့။ဒီခါကျတော့တချို့ဆိုလို့ရှိရင်တကောင်စင်းတွေရောဘာတွေရောအကုန်လုံးဒီမီးရဲကိုပါသွားတဲ့အခါမှာပျောက်ဆုံးသွားပြီ။အဲ့ဒီနေရာမှာဆိုရင်တကောင်စင်းရှိကြမှာတော့ရှိကြမှာလေ။ဒီလိုဒီလိုအခက်အခဲမျိုးတွေရှိရအဲ့ဒါတွေကထောင်ဝင်စာတော့တွေ့ခွင့်ပေးတယ်ဒါပေမဲ့မင်းတို့လိုနေရာမျိုးတွေကမတွေ့နိုင်ဆိုတဲ့သဘောမျိုးပဲဖြစ်သွားတယ်။အဲ့ဒါကဒီလိုလေးဆိုမင်းတို့ထောင်ဝင်စာလာမတွေ့နိုင်လို့ပြောလိုက်တဲ့သဘောမျိုးပဲဖြစ်တယ်
။လက်ရှိမှာဦးဝင်းမြင့်ရှိနေတွေကိုလည်းအမှုနယ်ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ပိတ်ပင်ထားပါတယ်။လက်တလုံးမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါဝင် NLD တိုင်းပြည်နယ်ဝန်ကြီးချုပ်တွေကတော့အခုချိန်ထိမိသားစုနဲ့တွေ့ဆုံခွင့်မရသေးပါဘူး